ရခိုင်ပြည်နယ်ကပေါတောမြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်ကနေရာတချို့မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်ပေါတောမြို့ပေါ်ကလောကထိပ်ပံဖျားမှာတက်ဆွဲထားတဲ့စစ်ကောင်စီစခန်းကိုမနေ့ကရခိုင်လက်နက်ကိုင်အေအေအဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးပိတ်မိနေတဲ့ပေါတောဒေသခံ100လောက်ကိုအေအေအဖွဲ့ကကယ်ထုတ်ခဲ့တာလည်းဖြစ်ပါတယ်ဒီကနေ့မနက်ပိုင်းမှာလည်းပေါတောမြို့တွင်စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ဆက်လက်တိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်အနီးအနားကျေးရွာတစ်ခုမှာထွက်ပြေးတိမ်းရှောင်နေတဲ့ပေါတောဒေသခံတူကလည်းစစ်ကောင်စီဘက်ကရေချောင်းလေချောင်းတိုက်ခတ်နေတာကိုယ်တိုင်မြင်တွေ့ရတယ်လို့ပြောပါတယ
်ဟုတ်ကဲ့မနက်အစောကြီးတော့ပြည်သက်ဆန်တော်တွေကြားပါတယ်အဲ့ဒါတိုက်ပွဲဆက်ဖြစ်တာပေါ့နော်အဲ့ဒီဒေသတွေမှာပဲဆိုရင်စစ်တွေကနေလက်နက်ကြီးနဲ့အမြောက်နဲ့လမ်းသူ့ရဲ့ဒီခဏနေကြတော့ဒီမြေတရနေနေပြီးနေဖြစ်တာတွေရှိပါတယ်အော်ပြီးတော့စေနာကြီးဝန်ကြီးတော့ရဟိုင်ရောက်လာတယ်ရဟိုင်နဲ့ပြစ်တာပေါ့နော်ပြစ်တော့ဒီကနေရဟိုင်ကိုပြန်ပြစ်ပြစ်ခင်ပါတယ်ရဟိုင်ကမကြဘူးလင်းသွားမင်းဆိုပြန်ပြေးတော့ပြန်ပြေးပြီးရင်ဟိုစိတ်မကြဘူးဟိုကြက်ဖိုက်တာရောက်လာတယ်ကြက်ဖိုက်တာသူစီ25မိနစ်လောက်အဲ့ဒီလူပတ်လीပေါ့လေပတ်ပြီးတော့အဲ့လိုဟိုကြည့်ကြည့်ကြည့်တော့အတန်းကြီးတယ်တက်ပြတော့တယ်ဟိုရဟိုင်လည်းမကြည့်ပေါ့နော်အဲ့ဒီလူလူဘော်ပဲဘယ်လိုတက်နေတော့မကြည့်ဟိုဟိုကြည့်ရချင်ပေါ့နော်ဘုံဘုံကြည့်ရပေါ့ရုပ်ပေါ်ကဒီမဲမဲကြည့်ကြတော့မိခိုးတွေဆောက်တတ်တာကိုကျွန်တော်တွေ့ရတယ်ဒါဟိုအဆောက်တချို့မီးလောက်တာဖြစ်နေတာပေါ့နော
်လက်ရှိပေါက်တော်မျိုးပေါ်မှာပြိမိနေတဲ့သူတွေကတချို့ကိုရခိုင်လက်နက်ကင်အေအဖွဲ့ကကဲထုတ်နိုင်တာရှိပေမဲ့ပြိမိနေသူတွေတော်တော်များများရှိနေသေးတယ်လို့ပေါက်တော်ဒေသခံတူကပြောပါတယ
်တုံးနေရပေါ့နော်လောကတစ်ပတ်မှာတရားဝန်ကြီးတရားကြော်မရှိနေအဲ့ဒီဟာကတော့မင်းရအကုန်ကြေထောက်ပြီးတော့ကြီးနောက်ကဒီစိုက်ပျိုးရုံမှာရှိတယ်အမိသားရုံမှာရှိတယ်ပေါ့နော်နောက်မြေရရှိတယ်ပေါ့အပြိဟာကဒီမနက်ကြီးထောက်တာဟိုကျွန်တော်ရှင်မနက်ပိုင်းထောက်တာတနည်းအားလည်းတော့ဟိုကြီးထောက်နိုင်နေမြင်ပါတယ်ဒါပေမဲ့ကျန်တော့ကျန်နိုင်ဦးမှာကြာတရားဝင်ကြလားတစ်ခါကျန်ဦးမှာပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကပေါက်တော်မျိုးပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့ကြောက်တော်မျိုးနယ်မှာရှိတဲ့စစ်ကောင်စီပိုင်းရေရင်နှစီကိုရခိုင်လက်နက်ကင်အေအေဖွဲ့ဘက်ကတင်းယူသွားတယ်လို့ပြောဆိုထားပါတယ
်ပေါက်တော်မျိုးမှာတမလို့နဲ့မာနိုင်ငံရဲတပ်ဖွဲ့ကပြန်လည်ထိန်းချုပ်ကြတာရှိပါတယ်ဒီနေ့တမလို့နဲ့မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပေါက်တော်မျိုးလုံချုံကြီးအတွက်ကျင်းလက်လေတဲ့ပါတယ်ဒီကျင်းလက်တာကိုပြစ်ခတ်ခဲ့တာရှိပါတယ်နောက်တစ်ခါတော့ကျွန်တော်ကြောက်တော်မှာရှိနေတဲ့မြန်မာနိုင်ငံရေချောင်းပိုင်ရေနေရာတည်ရင်နဲ့ရေဘွေလေးရေရင်ကိုအေအေနေနဲ့ပြည်သူလူထုအသုံးပြုနေတဲ့ရေရင်တွေဖြစ်ပါတယ်အေအေနေနဲ့ဒီပြည်သူလူထုအသုံးပြုနေတဲ့ရေရင်တွေကိုအကြမ်းဖက်ယူဆောင်သွားကြောင်းသိရှိရပါတယ်
ခုဆိုရင်စစ်ကောင်စီနဲ့ရခိုင်လက်နက်ကင်အေအေအဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတာ10ရက်အထိရှိလာပြီးတိုက်ပွဲအတွင်းဒေသခံတေဆုံးသူ15ဦးဒဏ်ရာရရှိသူ90ဦးနဲ့ဖမ်းဆီးခံရသူ83ဦးအထိရှိတယ်လို့အေအေဘက်ကပြောဆိုထားတာရှိပါတယ်။ဒါ့အပြင်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရသူ4000ကျော်အထိရှိလာတာလည်းဖြစ်ပါတယ်။စစ်ကောင်စီနဲ့ AA အဖွဲ့တိုက်ပွဲစတင်တဲ့နေ့ကနေဒီကနေ့အထိဆိုစစ်ကောင်စီလက်အောက်ခံနေကြားဆောင်တပ်စခန်း၄ခုကို AA ဘက်ကတိုက်ခိုက်သိမ်းပိုက်ထားတယ်လို့စစ်ကောင်စီတပ်တွေစွန့်ခွာသွားတဲ့စခန်းပေါင်း40ကျော်လောက်ကိုပါသိမ်းပိုက်ထားတယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကစစ်ကောင်စီအထိုင်ချထားတဲ့ထရွန်အိုင်ဗျူဟာနဲ့နှုံးဘူးဗျူဟာကုန်းတွေကိုလည်းရခိုင်လက်နက်ကိုင် AA ဘက်ကကိုယ့်ရဲ့ဆက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။